ဗြိတိန်နိုင်ငံတော်မှာစနေနေ့ကလူမျိုးရေးခွဲခြားမှုမရှိစေဖို့အတွက်ထောင်းနဲ့ချီပြီးတောင်းဆိုဆန္ဒပြကြပါတယ်။ Southport မှာ main ကလေးငယ်3ဦးဒါနဲ့အထူးတပ်ဖြတ်ခံရတဲ့နောက်လက်ရဆွမ်းရောက်သူတွေကမွတ်စလင်တွေနဲ့ပြောင်းရွှေ့အခြေချတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားလာတာကိုဆန့်ကျင်ဆန္ဒပြကြတာဖြစ်ပါတယ်။ London, Glasgow, Belfast, Manchester ပါဝင်မြို့ရွာအတော်များများမှာလူတွေစုဝေးဆန္ဒပြကြတာပါ။ဗိုလ်ဘုနေကလည်းလက်ရဆွမ်းဝါရီရဲ့ပြစ်မှတ်တာတိုက်ခိုက်မှုကြောင့် Belfast အပါဝင်နေရာတရားစင်ကျော်လောက်မှာအကြမ်းဖက်မှုတွေနဲ့မငြိမ်မသက်ဖြစ်ခဲ့တာပါ။ဇန်နဝါရီ29ရက်ကဖြစ်ပေါ်တဲ့ဒီဓာတ်ထုတ်တပ်ဖြတ်မှုနောက်ပိုင်းဒါဟာရှေ့ပြောင်းချေချလာတဲ့မွတ်စလင်တွေရဲ့လုပ်ရက်ဖြစ်လူမှုမီဒီယာမှာမှောင်ရင်ပုံဖော်မှုတွေကြောင့်အခုလိုအကြမ်းဖက်မှုတွေဖြစ်လာခဲ့တာပါ။စုပူသူတွေကဗလီဝတ်ကျောင်းတွေပြောင်းရွှေ့ခြေချသူတွေနဲ့ဆက်နွှဲနေတဲ့ဟိုတယ်တွေအပြင်လုံခြုံရေးရဲတွေရဲကားတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာပါ။စုပူမှုနဲ့ဆက်နွှဲပြီးအဖမ်းခံရသူက900ကျော်နေပါပြီ။အိုင်ယာလန်မြောက်ပိုင်းမှာတော့ပြီးခဲ့တဲ့သတင်းပတ်ကောင်ကစပြီးခုချိန်ထိစုပူလှုပ်ရှားနေသေးပါ။စနေနေ့ကဘဲဖရက်စ်မှာခွဲခြားဆက်ဆံမှုမလုပ်ဖို့အတွက်ဒေတာကန် 9,000 လောက်စုဝေးဆန္ဒပြပါတယ်။လန်ဒန်မှာတော့ပါလီမန်အဆောက်အဦရှိရာကိုယာနဲ့ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။